ူထွန်းတင်ခမမနေ့ကထုတ်တဲ့တရုတ်စုကထုတ်တဲ့သတင်းစာပေါ့နော် Global Times မှာအခုအမေရိကန်ပြည်ထောင်စုမှာသမ္မတထရန့်တက်လာပြီးသမ္မတထရန့်ရဲ့မူဝါဒကကိုကျိုးစည်းဝါးကိုဦးစားပေးတဲ့ဝါဒဖြစ်တယ်ဒါကြောင့်မလို့မြန်မာနိုင်ငံကသူ့အတွေ့အကြုံမှာတိတ်ပြီးရှိပုံမရဘူးမြန်မာပြည်ကိုလက်ရှိပေးနေတဲ့အကူအညီထောက်ပံ့မှုတွေတောင်ထရန့်ကရှော့ချနိုင်တယ်မျိုးသားဒီမိုစီအဖွဲ့ချုပ်အစိုးရကဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တောင်သူမျက်ကွယ်ပြုနိုင်တယ်လို့ရေးထားတယ်ခင်ဗျာအဲ့ဒါဘယ်လိုမြင်လဲခင်ဗျာ
သူကမှန်ပါတယ်ဒေါ်နယ်ထရမ့်ကပြောထားပါတယ်အမြဲသူ election မှာတော့ election ပြီးတဲ့နောက်မှာလည်းသူပြောထားပါတယ် America First သူကဒီမှာလိုချင်တာကအလုပ်တွေအားလုံးကိုအပြင်ရောက်နေတဲ့အလုပ်တွေအားလုံးကို America မှာထားဖို့ဒီမှာအလုပ်ပို့ပြီးတော့ job opportunity ကိုပို့ပြီးတော့များတဲ့များနိုင်အောင် investment ကိုအပြင်မထွက်ဖို့သူစ조사နေတာဒါအမှန်ပါပဲခင်ဗျာဒါကဘာတစ်ခုလုံးသိပါတယ်ခင်ဗျာတော့ကျွန်တော်အဲ့ဒီမှာမြန်မာလွတ်လပ်ရေးနေ့ကျွန်တော်တို့တမချီအိမ်မှာပဲကျွန်တော်တရုတ် ambassador of china towards us မှာရှိနေတဲ့ ambassador his excellency situ နဲ့ကျွန်တော်ကိုယ်တိုင်တွေ့ခဲ့တဲ့အချိန်မှာသူကျွန်တော်တော့မေးသေးတယ် what do you think about the myanmar and us policy တဲ့ဆိုတော့ကျွန်တော်သူ့ကိုတခုပဲပြောပါ it was not going to be affect a lot လို့ဘာမှမထူးခြားနိုင်မလို့သိပြီးတော့လို့ဒါပေမဲ့တမချီကျွန်တော်တခုမေးချင်ပါတယ်တမချီရောသိသလားလို့ china towards washington policy ဘယ်လိုလာမလဲဆိုတော့သူကိုယ်တိုင်လည်းဘာမှကျွန်တော်မဖြေနိုင်ခဲ့ဘူးသူကိုယ်တိုင်လည်းမသိပါဘူးကျွန်တော်တို့အားလုံးကကြည့်ရမှာ first 100 day ပါခင်ဗျာသူရက်တရာပထမရက်တရာသူဘာလုပ်နေလဲဆိုတာအဲ့ဒီပုံမှာပဲကျွန်တော်တို့သိနိုင်တယ်
ဟုတ်ကဲ့နောက်ပါတဲ့အချက်ကတော့တကယ်လို့များတယ်မြန်မာအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုထံကနေအကူအညီတွေပို့ပြီးရမလာဘူးဆိုလို့ရှင်တရုတ်ပြည်နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာနိုင်တယ်လို့ရေးတယ်ခင်ဗျာနောက်တစ်ခါသမ္မတထရန့်ရဲ့ယူဆတွေကိုတုံ့ပြန်ဖို့အတွက်ရုပ်ပြည်ကလုံထိုင်တဲ့လမ်းကြောင်းတစ်ခုကတော့မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကိုပုံမတွေးချက်ရေးပဲတဲ့အဲဒါကြောင့်သူအခုလို Frank ကပြည်တွင်းရေးဦးစားပေးအစီအစဉ်နေနဲ့အလုံများနေတဲ့အချိန်မှာတရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပိုပြီးတိုးပွားအောင်အားထုတ်နိုင်ပါတယ်လို့ရေးထားတယ်အဲဒါရောဦးထွန်းတင်ဘယ်လိုမြင်လဲခင်ဗျ
ကျွန်တော်အဲ့ဒီ article ကိုတော့ကျွန်တော်လုံးဝပဲဟိုညင်းပယ်ပါတယ်ခင်ဗျဘာလို့ဆိုတော့တရုတ်ပြည်ကနော် Trump ကတိတ်ပြီးတော့အားပေးမှာမဟုတ်ဘူးခင်ဗျအဲ့ဒီအတွက်ကို तू က ASEAN ကျွန်တော်တို့ရှိတဲ့အရှေ့တောင်အာရှနိုင်ငံ၁၀နိုင်ငံအားလုံးကို तू ကစီးယုံနေတယ်အဲ့ဒီထဲမှာမြန်မာကို तू စီးယုံလို့အလွယ်ဆုံးပဲခင်ဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကသူတို့ China ကိုကျွန်တော်တို့တော်တော်လေးအားကိုးခဲ့ပါတယ်ခင်ဗျအိန္ဒိနာချင်းမို့လို့လည်းအားကိုးခဲ့တာပါတယ်ဒါပေမဲ့အခုကျွန်တော်တို့အားကိုးဖို့မလိုတော့ပါဘူး Europe market ကျွန်တော်တို့မှရှိတယ် Middle Eastern market ကျွန်တော်တို့မှရှိတယ်ပြီးတော့ Africa market အများကြီးပါကျွန်တော်တို့အများကြီး South America Central America ကျွန်တော်တို့မှအများကြီးပို့လို့ရပါတယ်တိုင်းပြည်တွေရှိကျွန်တော်ပွဲစားတွေမလိုတော့ပါဘူးအရင်လဲဆိုတော့ကျွန်တော်တို့ China ကိုအမြဲအားကိုးခဲ့တယ် China ကျွန်တော်တို့ product ကိုယူတယ်တစ်ရံပစ္စည်းကိုယူပြီးတော့အပြင်မှာနိုင်ငံခြားမှာသူကတရားနဲ့ပြန်ရောင်းခဲ့တယ်ခင်ဗျဆိုတော့ကျွန်တော်တို့ဒီတရားကိုကျွန်တော်တရားရံပစ္စည်းကိုကျွန်တော်တို့ကိုတရားနဲ့ရောင်းကျွန်တော်မြန်မာကုန်သည်မြန်မာတိုင်းပြည်ကိုယ်တိုင်တိုးတက်လာမှာဒေါ်လာထရမ့်ကသူကစီးပွားရေးကုန်သည်တယောက်ပါဆိုတော့သူစီးပွားရေးနဲ့ပတ်သက်ပြီးတော့သူတိုးတက်အောင်တိုးတက်ကြအောင်တော့သူအရန်လှုပ်ဖို့ကြိုးစားပါမယ်ခင်ဗျအဲ့ဒီနေရာမှာကျွန်တော်တို့တိုင်းပြည်ကတရားဇာတ်လည်းအရန်ချွေဝတယ်သူကဒီဘက်ကမတရားဖြစ်တဲ့အတွက်သူကကျွန်တော်တို့တိုင်းပြည်ကိုတော်တော်လေးစိတ်ဝင်စားမှာပါဒါပေမဲ့ကျွန်တော်တို့ကဒီဥစ္စာကိုသူတိအောင်သူအထီးရောက်အောင်ဒါကိုကျွန်တော်တို့လုပ်ရမှာဆောင်ရွက်ရမှာကျွန်တော်တို့အလုပ်ဖြစ်တယ်ဒါပေမဲ့ကျွန်တော်တိုင်းပြည်နဲ့သူနဲ့အရန်ကောင်းမှာပါကျွန်တော်စီးပွားရေးအရာကျွန်တော်ပြောနိုင်ပါတယ်ခင်ဗျ